အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့မဲဆွယ်စီရင်ရေးမှုဟောင်းဘောမနာဖော့ဘောရာဆွေးကြောင်းနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်မချမ်းသာဖြစ်နေပါတယ်။သမ္မတထရန့်ရဲ့မဲဆွယ်စီရင်ရေးအဖွဲ့ဥက္ကဋ္ဌဟောင်းမနာဖော့ကတော့ငွေချေးမတမာမှုတွေနဲ့ဆင်နွှဲတဲ့အမှုရှိမှုတွေအပြစ်ရှိကြောင်းခေါင်းစမာရီအဖွဲ့ကမနေ့ကဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်နဲ့ကြားခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာပါ။သမ္မတထရန့်ကတော့အလွန်မင်းဝမ်းနည်းစရာဖြစ်ရဖြစ်နေမနေ့တော့ဝက်စကြီးနဲ့ပြင်နေကလေးစိတ်မှာဒိန်းနောက်တွေကိုမှတ်ချက်ပေးခဲ့ပါရဲ့။ဗဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရတဲ့အမှုတွေကနောက်ထပ်ဆယ်မှုအပေါ်မှာတော့ခုံတမာရီအဖွဲ့ကဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပြီးတရားသူကြီးကလည်းအမှုမမြောက်ကြောင်းကြေညာခဲ့တာပါ။ချန်ဆယ်မြို့မှာသမ္မတထရမ့်မင်းကောင်းပြောခဲ့တဲ့တရားတောက်တွေကိုမှတ်ချက်ပေးချိန်မှာတော့စစ်ဆေးရေးယူမှုတွေဟာရုရှားနဲ့သူ့စီးပွားရေးအဖွဲ့တို့ကြားပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကစတင်နေတာဖြစ်ပေမဲ့အခုမှုတွေဟာအဓိကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုမရှိသလိုသူ့ရဲ့စီးပွားရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတစ်စုံတရာတွေးရှိတာထားတာမရှိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။အချိန်နှဲမှာပဲမနေ့ကသမ္မတရဲ့ကိုပိုင်ရှင်းတဲ့တူဖြစ်တဲ့မက်ကယ်ကိုဟင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလောင်းတူရဲ့ညွှန်ကြားချက်နဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးနိုင်မှုရည်ရွယ်ပြီးအမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခငွေချေးပေးတာပါဝင်အမှုတော်တော်များများအတွက်အပြစ်ရှိကြောင်းဝန်ခံလိုက်တာကြောင့်သမ္မတအတွက်အထင်အရှားလည်းဖြစ်ခဲ့ရပါတယ်။